တော့မကြတဲ့ခင်ကပဲအဲ့ဒီပါတီတောင်းရှိတဲ့သူတွေပြောထားတာရှိတယ်။အဲ့ဒါပါလဲဆိုတော့ဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းစဉ်တွေမပြီးဆုံးသေးတဲ့အတွက်တိုင်းသားတွေလှူလာတောင်းဆိုနေတဲ့ဖက်ဒရယ်စနစ်ကိုလုံဆောင်မှုဆိုတာဟာမဖြစ်နိုင်သေးဘူးပေါ့နော်။အဲ့ဒီဒီမိုကရေစီကိုအရင်လုပ်မယ်ဆိုတဲ့ပုံစံမျိုးသူတို့ကပြောထားတာရှိတယ်။တကယ်တော့ NLD ပါတီဟာတိုင်းသားတွေအထူးသဖြင့်တိုင်းသားတွေကမျော်လင့်အားကိုးအားထားရှိခဲ့တဲ့ပါတီတစ်ခုဖြစ်ခဲ့တယ်လေ။အဲဆိုဒီဆီယာနာရှင်လက်အောက်မှာကလေးကတိုင်းသားတွေနဲ့အတူလက်တွဲပြီးတော့ဒါဖက်ဒရယ်ပြည်ထောင်စုကိုဖော်ဆောင်မယ်ဆိုပြီးသူတို့ကလက်တွဲလုပ်ခဲ့ကြတာရှိတာ။ဒါပေမဲ့ NLD ကအခုအစိုးရဖွဲ့ပြီးသွားရုပ်ကောက်ပေါ်အနိုင်ရပြီးဆိုရဖွဲ့ပြီးတဲ့နောက်ပိုင်းမှာနည်းနည်းလေးပုံသဏ္ဍာန်ပြောင်းသွားတယ်လို့ကျွန်တော်တို့သတိထားမိတယ်။အထူးသဖြင့်တိုင်းသားတွေနဲ့ဆက်ဆံနေနေရမှာနည်းနည်းလေးကွာဟလာတာကိုလူတော်တော်များများလည်းသတိထားမိပါတယ်။ဆိုတော့လက်ရှိသွားနေတဲ့ NLD ရဲ့နိုင်ငံရေးအခင်အကျင်းလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးအခြေအနေတွေအောက်မှာဒီ Federal စနစ်ဖော်ဆောင်ရေးဟာဘလောက်ဘလို့အခြေအနေမျိုးများရှိနေသလဲဆိုတာလေးကို NLD ရဲ့ပြောဆိုချက်အပေါ်အခြေခံပြီးတော့မရင်းလောင်ရင်စပြီးတော့ဆွေးနွေးပေးပါလား။
ဟုတ်ကဲ့အဲကျေးဇူးတင်ပါတယ်ဒီဒီမိုကရေစီတိဆောက်ရေးလုပ်ငန်းစဉ်ဆိုတာတော်တော်အရေးကြီးတဲ့အရင်အရေးကြီးတဲ့ဟိုခေါင်းစဉ်တစ်ခုဖြစ်တယ်အရင်အရေးကြီးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီဒီမိုကရေစီကိုတိဆောက်မယ်ဆိုရင်ဘာတွေလိုအပ်တယ်လဲဆိုတာကိုကျွန်တော်တို့ကြည့်လိုက်တဲ့အခါမှာအတိအကအခြေခံအကျဆုံးလိုအပ်ချက်တစ်ခုကဘာလဲဆိုတော့နိုင်ငံရေးအရာတည်ငြိမ်မှုရှိဖို့လိုအပ်ပါတယ်အဲ့နိုင်ငံရေးရမငြိမ်မသက်ဖြစ်နေတယ်တည်ငြိမ်မှုမရှိနေဘူးဆိုရင်ဒီမိုကရေစီရှင်သန်ဖို့အရင်ခဲရင်းတယ်အရန်ခဲရင်းနဲ့ဆိုတော့နိုင်ငံရေးရမငြိမ်မသက်ဖြစ်နေတာကိုလိလိရှုထားပြီးတော့မှဒီမိုကရေစီစနစ်တစ်ခုကိုတည်ဆောက်ဖို့ကြိုးစားနေတယ်စဉ်းစားချက်ကတော်တော်လေးကိုလက်တွေ့မဆန်တဲ့လက်တွေ့မကျတဲ့စဉ်းစားချက်ဖြစ်တယ်ခရီးတော်တော်ခရီးတွင်မဲ့လမ်းစဉ်မဟုတ်ဘူးလို့ကျွန်တော်တို့ကမြင်တယ်ဆိုတော့ဒီနိုင်ငံတည်ငြိမ်ဖို့အတွက်ဟိုဒီတည်ငြိမ်ဖို့ငြိမ်းချမ်းဖို့လုပ်ဖို့လိုအပ်တယ်အဲ့လိုမျိုးလုပ်တဲ့အခါမှာခုနပြောတဲ့တိုင်းရင်းသားတွေရဲ့ဟိုတောင်းဆိုချက်တွေတိုင်းရင်းသားတွေရဲ့အဆိုပြုချက်တွေကိုလစ်လျူရှုပြီးတော့မှဒီမိုကရေစီတည်ဆောက်ဖို့ဆိုတာဒါလုံးဝလက်တွေ့မကြတဲ့လုပ်ငန်းဖြစ်ပါတယ်လို့မြင်ပါတယ
်ဟုတ်ကဲ့ဟိုမဖြစ်ဖြစ်ဘက်ကိုကျွန်တော်မေးချင်တာဒီလိုမြန်မာနိုင်ငံဟာဒီအရင်ခေတ်ဆက်ဆက်ကလည်းဒီမိုကရေစီဖော်ဆောင်မှုဖရဲပြည်တော်စုဖော်ဆောင်မှုဆိုတာဒီအင်္ဂလိပ်ရှီကနေလွတ်လပ်ရကြတယ်ကျွန်တော်ကြိုးစားခဲ့ကြတာ။ခေါင်းဆောင်အသီးသီးကလည်းအဲ့ဒီဟာဥတီပြီးတော့လုပ်ခဲ့ကြတာပဲ။ဘူကြောင့်ဆောင်တွေတို့ထပ်မှလည်းလုပ်ခဲ့တယ်။ဒီပင်လုံးစာချုပ်ဆိုတာမျိုးတို့ချုပ်ပြီးတော့တိုင်းသားတွေနဲ့သဘောတူညီမှုရပြီးတော့အစိုးရတရားကိုဖော်ဆောင်မှုသွားကြတယ်။လန်ခီမှာပဲအကြောင်းမျိုးကြောင့်ပြတ်သွားခဲ့တယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးဂရီကူတွေလည်းရှိခဲ့တာပဲ။ဆိုတော့အဲ့ဒါတွေကတော့ဘလောက်အထိအထောက်အကူပြုမလဲဒီနေ့ခေတ်နိုင်ငံရေးပြည်ပြင်ပြောင်းလဲမှုဖက်ဒရယ်ဖော်ဆောင်ရေးလုပ်ငန်းစဉ်တွေမှာ
ဒီပြက်ဒီကိစ္စတွေအားလုံးရဲ့အရင်းမြစ်ကကျွန်တော်တို့တိုင်းပြည်ပြန်ကျွန်တော်တို့တိုင်းပြည်ကိုစပြီးတော့တည်ထောင်ခဲ့တဲ့1948ပင်လုံစာချုပ်ကနေပြီးတော့ကျွန်တော်ပြင်ဆင်သွားဖို့လုပ်ရပေါ့နော်ပင်လုံစာချုပ်မှာကျွန်တော်တို့ဒန်းလူညီညာရေးအတွက်ဂတိကဝတ်တွေခံခဲ့ကြရရှိကျွန်တော်တို့တိုင်းပြည်ကဂတိကဝတ်တွေနဲ့စိနောင်ထားရခဲ့တိုင်းပြည်ပေါ့ဆိုတော့အဲ့ဂတိကဝတ်တွေကိုကျွန်တော်မဖြည့်ဆည်းပေးခဲ့လို့အခုဒါဟိုနောက်ဆက်ထွဲဆိုရင်ပြည်တွင်းစစ်ကြီးကိုကျွန်တော်တို့နှစ်ရှည်လာများခံခဲ့ရတယ်ဆိုတော့လက်နက်ကင်ဒေါ်လာရေးတွေလည်းဖြစ်တယ်နောက်ဆုံးကဆက်အာနာသိမ်းတဲ့အထိကျွန်တော်တို့ဆက်အာနာရှင်စနစ်အောင်မှာနှစ်ရှည်လာများနေခဲ့ရတယ်လည်းရှိတယ်ပေါ့နော်ဆိုတော့ဒီပြဿနာတွေအရင်မြစ်ကကျွန်တော်တို့ရဲ့ဂတိကဝတ်တွေတည်ဖို့လိုတယ်ကျွန်တော်တို့ဒန်းလူညီညာရေးကိုစဉ်းစားဖို့လိုတယ်ဆိုတော့တိုင်းသားပေါင်းစုံဒီကျွန်တော်တို့စုစည်းနေထိုင်တဲ့အတိုင်းပြည်မှာကျွန်တော်တို့ဒန်းလူညီညာရေးကိုမစဉ်းစားဘဲနဲ့နောက်ချန်ခဲ့တမျှကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီလည်းရောက်မှာမဟုတ်ဘူးဖက်ဒရယ်ကိုလည်းရောက်မှာမဟုတ်ဘူးဆိုတော့ကျွန်တော်တို့အရင်ဦးဆုံးဖက်ဒရယ်ဖြစ်တဲ့ဒန်းလူညီညာရေးကိုစဉ်းစားပြီးတော့ဖော်ဆောင်မှတိုင်းသားတွေအခွင့်အရေးကိုစဉ်းစားပြီးဖော်ဆောင်တဲ့လုပ်ငန်းစဉ်မျိုးလုပ်နိုင်မှာကျွန်တော်ဒီမိုကရေစီပါအောင်မြင်လိမ့်မယ်လို့ကျွန်မတို့မြင်ပါရှင
်။မဟင်းလောင်အဲ့တော့ဒီမိုကရေစီအခြေခံခိုင်မာဖို့ဒီမိုကရေစီဟိုဖောင်ဒေးရှင်းကတောင်းတနေဖြစ်ဖို့ဆိုလို့ရှိရင်ဒီမိုကရေစီအရင်လားဖက်ဒရယ်အရင်လားဒါမှမဟုတ်ရင်နှစ်ခုစလုံးကတွန်တွဲနေတာဘယ်လိုပုံစံနဲ့မှန်ရင်းလောက်သုံးသပ်တယ်လဲ
ဒီနိုင်ငံတကာအတွေ့အကြုံတွေကိုကျွန်တော်တို့လေ့လာသုံးသပ်မယ်ဆိုရင်ဖက်ဒရယ်စနစ်မဟုတ်ဘဲနဲ့ဒီမိုကရေစီစနစ်ကိုကျင့်သုံးလို့ရတဲ့နိုင်ငံတွေရှိတယ်ဟုတ်ပြီနော်ဒါကတစ်ပိုင်းနောက်တစ်ပိုင်းကကြတော့ဖက်ဒရယ်နိုင်ငံဖက်ဒရယ်စနစ်ကိုကျင့်သုံးတဲ့နိုင်ငံဖြစ်တယ်ဆိုရင်ဒီမိုကရေစီစနစ်ကမရှိမဖြစ်ကိုလိုအပ်တယ်အဲ့တော့ကျမတို့နိုင်ငံရဲ့ပြဿနာကကျမတို့နိုင်ငံမှာဒီ90နှစ်80လုံးဖြစ်လာ80နီးပါးဖြစ်လာတဲ့ဒီဒီတွင်းစစ်ရဲ့အရင်အမြစ်ကဘာလဲဆိုတာကိုကြည့်လိုက်တဲ့အခါကျရင်ဒီမိုကရေစီစိတ်သုံးခြင်းတစ်ခုတည်းမဟုတ်ဟမ်ခုနကဖြူဖြူလည်းပြောထားတာရှိတယ်ကျမတို့ဒီနိုင်ငံစပြီးတော့မှဒီဆောက်တဲ့အချိန်ကလေးကပေးထားတဲ့ဟိုအချင်းချင်းပြုထားတဲ့ဂတိကဝတ်တွေရှိတယ်တိုင်းရင်းသားတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးเนาะဒီအခြေခံအလို့ခွင့်ရေးတွေဖော်ဆောင်ရေးဒီဂတိကဝတ်တွေကိုမဖော်ဆောင်နိုင်သေးတဲ့ရွေးက มาพอสาวนั่งแค่ลูกจมารู้กับดีปีพิเศษกับพี่ยาละพี่เต้ฉะนั้นจมารู้นั่งงานยังเป็นนาละนักคู่ชีเลยนับแต่ดิโมกรีซีใช้ต้องใช้ต้องนับเอาเลยนับแม้ไปแค่ไหนก็ดีกับวุ่นกับวุ่นดีกว่าจมารู้อ่ะกลางเทมาพอนั่งลูกพี่เต้ไอ้ดอกดีนั่งงานยดีเชื่อดีตั้งใครเนี่ยเลยยิ่งใช้ยังกูดีสาวพูดว่าสวยดีดีแค่แค่เลยปริบขายยิ่งมีนักคู่สลงหูเพี้ยเชื่อไหนพูดลูกอัดเลยเป็ดคู่อ่ะยังลายามเลยส่วนตัวยังดูตัวยามาพี่เต้โต้คู่มาเอาบุดิโมกรีซี่ยังลาบีมาเฟดเรนลาลงไม่ยาวแต่ที่ลูกอัดเปลี่ยนเลยส่วนอ่ะสบายหน่อยจะมาเปลี่ยนท่าละสิเด้อคุณอ่ะเปลี่ยนละดีprecondition บอกเนาะดิโมกรีซี่สิ่งนี้กูดีสาวพูดด้วยตัวแรกขามาโอ้เฉยนี่ตะคู่จะมาละพันธุ์ดีอย่างเลยไอ้ตีนใหญ่มุชีเนี่ยตีนใหญ่เอชันเนี่ยเฉยนี่ตะคู่ของพันธุ์ดีอย่างเลยส่วนไอ้หามิวพันธุ์ดีในพวกด้วยส่วนเฟเดรียยังหลุดอัดเลย
โอ้ดิโมกราซีโร่เฟเดรียโร่พูดในยามาเลยจันโร่ดิลูดูยังอธิปัญญาเป็นอธิปัญญาเลยหลุดอัดเอาที่เรามาดิฮานะพัตเตลูส่วนคุณเอาไปมาส่วนจันโร่ตีทามีรากาดิพยองเลมูริซาบีพอสังลาเอาไปมาเฟเดรียเนี่ยพัตเตบีโร่ตินันนี่ปีจาร์เลยปีจาร์เลยส่วนမြတ်သောဖြင့်တိုင်းသားဒေသတွေမှာသွားလုပ်နေကြတာပဲများတယ်ကျွန်တော်တို့သိထားမိတာလေဒီမြေပြန့်မြန်မာဒေသထဲမှာအဲ့လိုမျိုးဟာမရှိသလောက်ကိုရှားတယ်ဆိုတော့မြန်မာတွေကဖက်ဒရယ်ကိုသိဖို့မလိုလို့လားဆိုရဲမိကုန်းကဖြစ်လာတယ်သိနေကြပြီလားသိပြီးနေကြပြီလားအဲ့ဒါကောဘယ်လိုမြင်မိလဲ
ဟုတ်ကျမတို့ကိုဖက်ဒရယ်ဆိုလို့ရှိရင်များသောဖြင့်ဘာမှမဟုတ်တဲ့အခြားတိုင်းသားတွေကိုပြင်ကြရအောင်တို့တို့တစ်ချိန်လုံးတောင်းဆိုခဲ့ကြတာပဲဆိုပြီးတော့တို့အဲ့ဒီတောင်းဆိုခဲ့ကြတဲ့သူတွေစီပဲကျမတို့ကတိပညာပေးဖို့ပြန်တော့နေကြတာရှိရပါတော့ကျမတို့ဆိုလို့ရှိရင်ဒီအခုလက်ရှိလုပ်နေတဲ့ယုံကြည်မှုတည်ဆောက်တဲ့အစီအစဉ်တွေမှာဆိုရင်ကျမတို့ဖက်ဒရယ်နဲ့ပတ်သက်ပြီးတော့အတိပညာလေးတွေကျမတို့ဖြန့်ဖြူးပေးနေတာလေးရှိရတယ်ဒါပေမဲ့ဖက်ဒရယ်ဆိုတာကိုကျမတို့ကဟိုလေဘယ်လိုခေါ်မလဲတကယ်စနစ်တကျဟိုဘာသာရေးတစ်ခုကိုချင်းကတ်တယ်လို့မျိုးချင်းကတ်ထားတဲ့ကျမတို့ခုနကကျမတို့ပြောခဲ့ပင်လုံးပြန်သွားတာပေါ့နော်ကျမတို့ဂတိကဝတ်တိုင်းပြည်တစ်ခုကိုစုစည်းပြီးတော့ဟိုတီထောင်ရမယ်ဆိုရင်အဲ့ဒီဂတိကဝတ်ကလိုအပ်တယ်ပြီးတော့ဓာတ်နုညီများမှုကိုပေးဖို့လိုတယ်ငါတို့အတူတကွာတီထောင်နေဆိုတဲ့ယူဆချက်ပေါ့နော်အခြေခံယူဆချက်မျိုးရှိဖို့လိုတယ်ဆိုတော့အဲ့ဒါဟာကိုအခြေခံတဲ့ Federal ပုံစံမျိုးကျမတို့ကအသိပညာဖြန့်ဝေဖို့အထူးသဖြင့်ဗမာအများစုရှိတဲ့နေရာတွေမှာလိုအပ်တယ
် Federal ဆိုလို့ရှိရင်ဟိုရင်တော့တော့အခုလက်ရှိပါသေးတယ်အဲ့ဒီတန်ပြာခွတ်ထွက်မယ်ကိုတန်ပြီပြုတ်ခွဲမဲ့အယူအဆဆိုပြီးအရင်စစ်တပ်စစ်အစိုးရလက်ထက်ကမိုင်းတိုက်ခဲ့တဲ့အတွေ့အခေါ်အယူအဆလည်းလူတချို့ရဲ့အကောင့်ထဲမှာရှိနေတော့မယ်လေသူတို့ပြင်တော့တာမန်ပြည်သူတွေကြားရမှာမြန်မာလူထုကြားမှာဆိုတော့မဖြစ်ဖြစ်အောင်လို့အခုလုပ်နေတဲ့ဒီ The Wings Institute မှာဆိုလို့ရှိရင်လည်းဒီမြို့သားညစီကိစ္စတွေပဲလူငယ်တွေသင်တန်းပေးနေတာရှိတယ်ဆိုတော့အဲ့ဒီမှာသင်တန်းပေးနေတာတော့တပိုင်းပေါ့နော်ဒီတက်ဒီသင်တန်းကိုရောက်လာကြတဲ့လူငယ်တွေရဲ့အမြင်ကြားထဲမှာရောဒီလိုမျိုးအခုတောင်းနေတဲ့ပြည်ပြည်ပြောင်းလဲရေးဒါမှမဟုတ်လဲဖက်ဒရယ်စနစ်ဒီမိုကရေစီပုံဖော်တဲ့ဟာတွေအပေါ်မှာသူတို့ရဲ့မိခွန်းနေရာဘယ်လိုရှိလဲသူတို့အမြင်နေရ
အသိပညာနဲ့အုံနှောက်ကိုပြောင်းလဲဖို့ကြိုးစားတာထက်ဟိုသူကျွန်တော်တို့ကသူတို့နှလုံးသားကိုပြောင်းလဲဖို့ကြိုးစားတာပေါ့နော်တင်နန်းပေးတာထက်ကျွန်တော်တို့အဲ့ဒီဒေတာတွေကိုတွားတယ်သူတို့ရဲ့စကားသံကိုနားထောင်နေထိတွေ့မှုပေးတယ်ဆိုတော့ဖက်ဒရယ်နဲ့ပတ်သက်ပြီးတော့ခွဲထွက်ရေးလို့ခုနကတော့လူငယ်တွေကြားထဲမှာလည်းရှိတယ်လူကြီးတွေဟိုပေါ့နော်ပို့ပြီးတော့ဟိုအချက်လက်နဲ့ပို့ပြီးဝေးလူကြားမှာပို့ရှိရပါဆိုတော့အဲ့လိုဟာမျိုးမှာကျွန်တော်ထိတွေ့မှုပေးလိုက်တဲ့အခါကျတော့တိုက်ရိုက်မိခွင့်ရှိတယ်ဖက်ဒရယ်ဆိုတာကခွဲထွက်တာလားဟိုဘာဖြစ်လို့အခုအာဒီအဆွေးနွေးပွဲမှာပေါ့နော်ငင်းငိုင်းဆွေးနွေးပွဲမှာအဓိကပြဿနာဖြစ်နေတဲ့ဟိုတခုတည်းသောတက်မတော်ဆိုတဲ့စကားရဲ့ပုံမှာဘာလို့ညင်းနေတာလဲပေါ့နော်ဟိုဒါတခုတည်းသောတက်မတော်မဖြစ်ချင်ဘူးလားတို့နောက်တစ်ခုကဟိုဘာလို့ခွဲထွက်ခွင့်ကိုတောင်းနေတာလဲပေါ့အဲ့တော့ဆိုအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ထိတွေ့ခွင့်ရတဲ့အခါကျတော့ဓာတ်ရိုက်မေးခွန်းမေးလို့ရတယ်အဲ့ဒီပုံမှာလည်းအဖြေအစင်းနေရှိပြီလား
လက်ရှိနိုင်ငံရေးအနေအထားတွေမှာပေါ့နော်လက်ရှိနိုင်ငံရေးအခြေအနေတွေအောက်မှာတန်းရင်းသားပြည်သူတွေရောမြန်မာပြည်သူတွေရောတကယ်ကိုစည်စည်လုံးလုံးနဲ့ဟိုတက်တိုက်ဝုံဝုံညှော်မှန်းခဲ့ကြတဲ့အတိုင်းဒီလွတ်လပ်ရေးဖခင်ကြီးတွေညှော်မှန်းခဲ့တဲ့အတိုင်းဟိုတိုင်းပြည်ပြည်ထောင်စုစနစ်ကြီးကိုဖော်ဆောင်ဖို့အတွက်ကျွန်တော်တို့ဒီအဆုံးသတ်အနေနဲ့ပေါ့နော်ဘလို့ပုံဖော်ကြမလဲဖက်ဒရယ်ကပထမလားဒီမိုကရေစီကပထမလားဆိုတော့ဟာအဲ့ဒီဟာဘလို့ကျွန်တော်တို့ညီကုန်းချုပ်သုံးသပ်လို့ရမလဲ
အာကျွန်တော်တို့ဒီတိုင်းပြည်ကြီးထဲမှာအတူတူနေလာတာ90ကျော်လာပြီ90ကျော်လာတဲ့အခါမှာဒီနေ့အထိကျွန်တော်တို့မငြိမ်းချမ်းသေးဘူးမငြိမ်းချမ်းသေးဘူးဆိုတော့ကျွန်တော်တို့တွေကငြိမ်းချမ်းဆိုတာအတူတကွရှင်တွဲနေထိုင်ခြင်းနဲ့စိတ်ရှိသေးသလားဒါကျွန်တော်တို့ဒါအရင်အခြေခံကြတဲ့မေးခွန်းဖြစ်တယ်ဒါကိုကျွန်တော်တို့မေးတင်တယ်ဒါကျမဒီမှာကောင်းကောင်းကြီးပြောရဲတယ်ကျမတယောက်တည်းအနေနဲ့ဆိုရင်တော့ဒါကျမတို့ဒီတိုင်းပြည်ကြီးထဲမှာဒီဘာဒီ
ဘာနဲ့လဲဆိုတော့
ဒီထောင်စုကြီးထဲမှာကျမတို့ငင်းချမ်းစွာအတူတကွဲရှင်တွဲနေထိုင်လို့လည်းစိတ်ရှိတယ်ရှိတဲ့အခါမှာအဲ့ဒါကိုကျမတို့ကအတင်းရေးတွတ်သွင်းလို့မရအောင် 你的卡嘛，快么穿呀？说嘞，宝马牛的呢，都变了没有？哦，就那其他的车，我们面来呢，各地各物的，但有些人呢，去南下的，比方说啊，不比了嘛，开马的没路，就讲有啥嘞？
我们这边的人家是说呢，到非洲嘛，所以呢，到这里澳门都开的不马的西的，嘛，比如嘞，个人的那个家的，你他的西的说，阿里哈里的一百亩八万亩，的就那路七十多阿米两千嘛。阿里路阿德勒斯了，就你工作里边。
今朝路的路牌是个，我撇开的哪里面还是啊？看啥子地嘞？面还是的，你哪个哪里嘞？面还是的，所以你哪个哪里面还是的？帮忙叫我，你哪个目的？这个首先你哪个是嘞？我啊，前年的我叫我来看目的。今朝路苦就在你那了，叫我。路婆是啊，你比较就在你啊，喏，路婆是前年就在你啊，一种事业，就是咩，就啊，所以个。我那玩意就是那样的，就是不比较昂的，哦，单笔的少钱偏嘛吧，就是我那些不一定单笔的苦，不如别人地少我们来说啦，就是困难比较多，碰到人家地少路没呀吧，我搞么的会比较，就是我不熟，那那不熟的会比较碰到人家地少他的，这个生产那呢单笔的苦，我都的话，别人没地少钱的，说的生意不好啊。地上不露嘞，就我爸妈娘住啊，爸妈带那娘住啊呗，我如啊，我如单笔有那边。看你边没帮，那我那边帮你吧。路就在这，这开过不嘛哩哦。这像像前个前路那苗族啊，这里的啊啥，地单地嘛，我路速度自己帮速地套地少差的单地的苦苦坡上没熟的，谁生那苗呢？地少嘛大嘞，哎单地个开嘛嘞，年年的单地田里面路就往里面用去。就说哦，电抽他啦个，哦就说不比了，哦路后面 PR 呢，不喏 PR 呢衰抽他啦，就说东干么不比了，确实话嘞，谁生那苦他地少不露话，然后肯定给我丢就。脾气背不住嘞，脾气嘞，别在哪有，就脾气背不住嘛，先。
OK， 就是这样，明天了，就是这样。